မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ပြီးကုလသမဂ္ဂကနေအရေးယူဆောင်ရွက်မယ်လို့မြန်မာနိုင်ငံသားတွေအားကိုးမျှော်လင့်မှုတွေဟာရောပါလာနေပြီလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရှ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်ချာဘူဂနာကတတိပေးလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မတ်လ5ရက်တောက်ကြနေ့မြမအရေးတကပိတ်ဆွေးနွေးပွဲမှာသူမကအခုလိုပြောကြားခဲ့တာဖြစ်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကတောက်ကြနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ She told council members that their unity is needed more than ever on Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့စီလုံးညီညွတ်မှုဟာဘယ်တော့မှမတူအောင်လိုအပ်နေကြောင်းသူမကပြောကြားခဲ့ပါတယ်။သစ္စာရှိတဲ့အရက်ဖက်ဝန်ထမ်းတွေအပါအဝင်မြန်မာနိုင်ငံသားတွေဟာတကယ့်တရားကောင်းတွေဖြစ်တယ်လို့နိုင်ငံဒီမိုကရေစီထွန်းကားရေးကိုအကာအကွယ်ပေးနေသူတွေဖြစ်ပြီးဒီလိုလူတွေရဲ့ကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေပေါ်မှာထားရှိတဲ့မျှော်လင့်ချက်ဟာတဖြည်းဖြည်းရောပါလာနေတာတွေ့ရတယ်လို့သတိပေးခဲ့ကြောင်းပြောသွားတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်သွားအောင်နဲ့နိုင်ငံတွင်ဒီမိုကရေစီပြန်ပြီးထွန်းကားလာအောင်အချိန်ကြိုက်ပြီးပြင်းပြင်းထန်ထန်တွန်းအားပေးကြရမှာဖြစ်ပြီးမြန်မာစစ်တပ်ရဲ့ဆူဆူဝါဝါဆက်လက်လှုပ်ဆောင်နေတာတွေကိုရှုတ်ချရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။မြန်မာစစ်တပ်က February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးရဲရဲဆက်ဆက်ချေမှုန်းနေတာဖြစ်ပြီးအခုဆိုငင်းကျန်းစွာဆန္ဒပြသူ50လောက်တည်ဆုံနေရပြီဖြစ်တယ်လို့ပြင်းထန်တဲ့ဒဏ်ရာသူကလည်းအများပြားရှိနေတာမို့လုံခြုံရေးကောင်စီအနေနဲ့မြန်မာလုံခြုံရေးတပ်တွေပေါ်မှာခိုင်မာပြတ်သားတဲ့ကြီးညာချက်ထုတ်ပြန်မှုအလွန်အရေးပါနေပြီဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုထောက်ခံပြီးမြန်မာပြည်သူတွေနဲ့တသားတည်းရက်တည်ရေးဟာလည်းသိအရေးပါတယ်လို့မစ်ဘူဂနာကအစည်းအဝေးမှာပြောကြားခဲ့တာပါ။ဒါအပြင်မြန်မာအရေးအတွက်စုပေါင်းလှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေပြီဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အရင်ကရောအခုလက်ရှိမှာပါကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေအတွက်ကင်းလွတ်ခွင့်ပေးမှာမဟုတ်ကြောင်းလုံခြုံရေးကောင်စီကနေပြက်ပြက်သားသားပြတ်သားအောင်ဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်နိုင်ငံတကာလှုပ်ထုံးလုံနည်းတွေအရလှုပ်ဆောင်ရမှာဖြစ်ကြောင်းလည်းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုမစ်ဘူဒန်ကပြောကြားခဲ့တာဖြစ်ပါတယ်